လာမယ့်ကြာဖြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြကြမယ့်ပါတီကိုယ်စားလှယ်စည်းရုံးတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ဖြေရောက်မှုတစ်ခုအနေနဲ့မဲဆွယ်စည်းရုံးရေးကာလမှာကိုယ်စားလှယ်လောင်းတွေဟာအရင်ကလိုသွားမယ့်နေရာအတိအကျအစီအစဉ်တွေကိုမြို့နယ်ကော်မရှင်ခွဲတွေတင်ပြရမယ်ဆိုတဲ့အချက်ကိုဖြေလျှော့ပေးလိုက်တာမို့လာမယ့်ကြာဖြတ်ရွေးကောက်ပွဲမှာတင်ပြစရာမလိုတော့ပါဘူး။အသေးစိတ်ကတော့မမေခါကသတင်းပေးပို့ထားပါတယ်။
လာမယ့်ကြာပြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရတဲ့နိုင်ငံရေးပါတီ24ပါတီကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းအယောက်90ကျော်ရဲ့အမည်စာရင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုထုတ်ပြန်လိုက်ပြီးချိန်မှာပဲဝင်ရောက်ရှင်ပြိုင်ခွင့်ရတဲ့နိုင်ငံရေးပါတီ24ပါတီကိုကော်မရှင်ကဒီကနေ့မှာခေါ်ယူတွေ့ဆုံပြီးကြာပြတ်ရွေးကောက်ပွဲအတွက်ဆွေးနွေးတိုင်ပင်ခဲ့ကြပါတယ်ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကအခုလိုပြောပြပါရစေ
။ကျန်းမာရေးကောက်ပွဲတည်ငြိမ်အေဂျင့်စွာနဲ့အောင်မြင်စွာပြီးသွားဖို့တကူဘယ်လိုမျိုးများအကြံပြုကြမလဲဘယ်လိုများလုပ်ငန်းတွေရေးဆွဲမလို့နှစ်ဖက်ညှိနှိုင်းရေးဆွဲတဲ့အားလေးကအခုအဆင်ပြေပါတယ်။ကျော်လေးတဲ့အကြံပြုကြပြီးတော့သဘောတူညီကြရရှိပါတယ်။အခုဒီမှာတော့အဓိကကြတဲ့အခြေကြီးကတော့လေနံပါတ်1ကတော့ဒီနိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများလိုက်နာမယ်ဒီကျင့်ဝတ်ပေါ့ကိုယ်တော့ကွန်တက်ကိုလည်းဒါဒီကြက်ကမလိုက်နာတော့ဘူးပါတီကအားလုံးကသဘောတူညီနေလက်မှတ်ရေးထိုးခဲ့ကြတယ်ဒီချင်းမတဲ့စီမှာပေါ့နော်နောက်တစ်ခါမနစ်ကဟိုဖြစ်ကြည့်လို့ပဲစစ်ဆေးညီနိုင်ကော်မတီကြီးအစဉ်အဆက်ကိုကြည့်ပြီးတော့မကြည့်လည်းမဟုတ်ဘူးဒါလို့စစ်ဆေးညီနိုင်ကိုရနေတယ်ဒါညီနိုင်ဖြည့်ချင်းသွားဖို့ဆိုတော့လည်းသဘောတူညီကြတယ
်လာမယ့်ဂျာပြက်ရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေပူးတွဲရေးဆွဲခဲ့တဲ့စီမင်းစည်းကမ်းတွေနဲ့လိုက်နာကျင့်သုံးခဲ့တဲ့ဤဥပဒေတွေအတိုင်းသာဆက်လက်လိုက်နာသွားဖို့နိုင်ငံရေးပါတီတွေနဲ့ကော်မရှင်တို့ဒီကနေ့သဘောတူညီကြောင်းလက်မှတ်ရေးထိုးခဲ့တယ်လို့ဦးတင်ထွန်းကပြောပါရယ်။ဒါကြောင့်နိုင်ငံရေးပါတီဝင်ကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဟာထုတ်ပြန်ထားပြီးဖြစ်တဲ့အချက်၈ချက်ပါကိုယ်စားလှယ်လောင်းတွေလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေကိုဆက်လက်ကျင့်ကြံလိုက်နာသွားကြရမှာပါ။ဒီပြင်စီကဲတွေအတိုင်းလိုက်နာမှုရှိမရှိကိုတော့အရင်ကအတိုင်းစောင့်ကြည့်လေ့လာမှုတွေလုပ်သွားမယ်လို့ဦးတင်ထွန်းကပြောပါရယ်။အရင်တုန်းကထုတ်ပြန်ခဲ့တဲ့စီမင်းတွေနဲ့လိုက်နာကျင့်သုံးခဲ့တဲ့ဤဥပဒေတွေကိုသာဆက်လက်လိုက်နာဖို့သဘောတူညီခဲ့တယ်ဆိုပေမဲ့ဖြေလျှော့လိုက်တဲ့အချက်တွေလည်းရှိပါရယ်။ဖြေလျှော့လိုက်တဲ့အချက်နဲ့ပတ်သက်လို့ဦးတင်ထွန်းကအခုလိုပြောပြပါရယ်။
နောက်တစ်ခါဒီရာဇဝတ်မှာပုံပြီးထူးခြားမှုတစ်ခုကတော့ရခိုင်တုန်းကဆိုရင်မနစ်တုန်းကဆိုလို့ရှိရင်ဒီကိုယ်စားလှယ်လောင်းတွေကမဲဆိုတဲ့စီယုံတဲ့အခါမှာသူရဲ့အစီအစဉ်ကိုကော်မရှင်အဖွဲ့ဘွဲကိုပြင်ပြပြီးမှကျူလင်ပြင်ပြပြီးမှစီယုံကိုဆက်လေရတာပေါ့နော်အခုကကြတော့ဒီကော်မရှင်အဖွဲ့ဘွဲကိုပြင်ပြဖို့ပုံတော်ပဲနဲ့ဒီကဒီပါတီကိုယ်စားလှယ်တွေပါဝင်တဲ့စစ်တပ်ရင်းနှီးကော်မတီကိုပဲပြင်ပြပြီးတော့စစ်တပ်ရင်းနှီးကော်မတီကမှမဲဆိုစီယုံတို့ရှောင်းမှုတွေကိုဒါသူရှင်းနှီးဆောင်ပြီးတော့ဘူးဒါအောင်သဘောတူညီကြတယ်ဒါကတော့တော်တော်ကောင်းတဲ့အချက်နဲ့ဒါမနေ့ကတည်းကထူးခြားတဲ့အချက်ဖြစ်ပါတယ်
ရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့် February 1ရက်နေ့ကနေ14ရက်နေ့အထိလာမယ့်ဂျာပြတ်ရွေးကောက်ပွဲမှာမဲပေးနိုင်တဲ့လူဦးရေစည်းရင်းကိုထုတ်ပြန်ပေးသွားဖို့စီစဉ်ထားပါတယ်။လူဦးရေမဲစည်းရင်းမှန်ကန်မှုဘိုင်းနဲ့ပတ်သက်ပြီးပြီးခဲ့တဲ့ကော်မရှင်လက်ထက်တုန်းကတော့တော်တော်လေးဝေဖန်မှုတွေရှိခဲ့ပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့ကော်မရှင်ကတော့မဲစည်းရင်းတွေပုံမူတိကျနိုင်ဖို့အတွက်အိမ်တိုင်းရာရောက်ကောက်ခံတဲ့စနစ်ကိုလှုပ်ဆောင်နေတယ်လို့ကော်မရှင်ကပြောပါတယ်။အရင်အားထက်ပိုပြီးမှန်ကန်တိကျနိုင်မလားဆိုတဲ့အပေါ်မှာတော့ဂျာဂိုင်တို့အနေနဲ့ပြောဖို့စောသေးတယ်လို့ဦးတင်ထွန်းကပြောပါရယ်မဲစင်းမှန်ကန်တိကျဖို့အတွက်ပြည်သူတွေကပါပူးပေါင်းပါဝင်စစ်ဆေးပေးဖို့တောင်းဆိုလိုက်ပါရယ်ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးတွားရောက်တွေ့ဆုံခဲ့တဲ့လူမျိုးပေါင်းစုံဒီမိုကရေစီပါတီကရားပြည်နယ်ကပါတီဥက္ကဋ္ဌခူးရယ်ကတော့လက်ရှိကော်မရှင်ပေါ်မှာတော့ခုလိုသုံးသပ်ပြောဆိုခဲ့ပါရယ်
ဒီအခုလက်ရှိကော်မတီကတော့တကယ်တော့ပြည်လူမျိုးတမ်းတွေအများကြီးရှိပါတယ်။အရေးနဲ့ဆိုင်ပေါ့နော်။ဒါမျိုးလို့ဒီရဲ့လက်ထက်ကပြည်ကျိုးဥစ္စာလဲလို့လာမပြီးတော့အင်းကြီးတော့အားမရတော့မှာပေါ့နော်။ဒါပေမဲ့ဒီလိုအရေးထက်ကပိုကောင်းလို့တော့ဆက်ရဲရှိပြီပေါ့နော်။ဟုတ်ပါဆို။
လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေ6ခုအတွက်ကိုယ်စားလှယ်49ဦးအမျိုးသားလွတ်တော်မဲဆန္ဒနယ်မြေ3ခုအတွက်15ဦးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်မဲဆန္ဒနယ်မြေ9ခုအတွက်30ဦးတို့ကလစ်လက်မဲဆန္ဒနယ်16ခုအတွက်ဝင်ရောက်အရွေးချေခံကြမှာပါဒီကြပြက်ရွေးကောက်ပွဲမှာလစ်လက်နေရာတွေကနေရွေးချေခံရမယ့်ကိုယ်စားလှယ်တွေရဲ့အရေးအတွက်ဟာမြမနိုင်ငံရေးကိုပြောင်းလဲသွားစေနိုင်မယ့်လွှမ်းမိုးနိုင်မယ့်အခြေအနေတွေမရှိပေမဲ့လက်ရှိနိုင်ငံရေးပါတီတွေအတွက်တော့နောင်လာမယ့်ရွေးကောက်ပွဲအတွက်အကျိုးဆန်းစစ်မှုတစ်ခုတော့ဖြစ်နိုင်နိုင်မယ်လို့လေ့လာသူတွေကသုံးသပ်ထားကြပါတယ်ကြားပြရွေးကောက်ပွဲကိုလာမယ့်ဧပြီလအတွင်းမှာကျင်းပသွားမှာဖြစ်ပါရှင်။